အခုဒေါ်နဲ့ဝါနူတို့ရှမ်းပြည်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေလို့ကြားရပါတယ်အဲ့ဒါဘယ်လောက်ထိတည်ထားပါလဲခင်ဗျာ
ကျမတီတလောက်ကတော့ကျမတို့မြောက်ပိုင်းမှာပဲเนาะရှမ်းပြည်မြောက်ပိုင်းတောင်ငူးကြီးမှာလည်းမတီရတအောင်ပလောင်ဖက်နဲ့ကိုကန်တို့တိုက်ပွဲဖြစ်နေတယ်နောက်ပြီးရင်တရက်နေ့ကနေစပြီးတော့အော်တိုဘတ်တရက်နေ့မှာစပြီးတော့ SSCB SSA data ပေါ့နော် JT ဖက်ကအရင်စစ်ပွဲဖြစ်ခဲ့တဲ့နေရာပေါ့နော်အဲအဲ့ဒီနေရာမှာလည်းတိုက်ပွဲပြန်ဖြစ်နေတယ်ဒီနေ့ရက်အထိဆက်တိုက်ဖြစ်နေတယ်ပေါ့အဲရှမ်းပြည်မှာတင်မကောက်ကရင်ပြည်နယ်မှာလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ဆိုတော့အဲ့ဒီအကြောင်းတွေကိုကျမတို့ကစိတ်မကောင်းစရာတွေကြားနေရပါတယ
်ဒီစိတ်မကောင်းစရာပြစ်ခတ်မှုပဋိပက္ခတွေပြန်ဖြစ်ပွားလာတဲ့အပေါ်မှာလွတ်တော်အနေနဲ့ကောဘာမှမလုပ်နိုင်ဟုတ်လားခင်ဗျဆိုလိုတာကဝန်ကြီးဦးအောင်မင်းတို့ဦးဆောင်တဲ့ငင်းငင်းရေးစင်တာတို့ဘာတို့ကကြိုးပမ်းနေတာတပိုင်းရှိသလိုလွှတ်တော်ထဲမှာအစိုးတင်သွင်းပြီးတော့ဟာလာဒီကိစ္စတွေဟိုအပြေရှားနိုင်မဲ့နီလန်ဆွေးနွေးတာတွေနောက်ဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းနဲ့ရင်ကြားစစ်နိုင်မဲ့ဆွေးနွေးမှုတွေဆုံးဖြတ်ချက်တွေချမှတ်တာတွေလွှတ်တော်ကရောလုပ်တာဘာများရှိနေပါပြီလဲခင်ဗျအ
ခုလောလောဆယ်ကတော့လွှတ်တော်အနေနဲ့လုပ်တာတော့ဘာမှမရှိလို့ရှင့်အရင်တော့ကျွန်မတို့ရောအစိုးတင်သွင်းခဲ့တယ်ပေါ့နော်တချင်းမှာတိုက်ပွဲဖြစ်တော့လဲတချင်းပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တော်တော်ဘူးကဒီတိုက်ပွဲတွေကိုရပ်ပြီးဖို့ဆိုပြီးတော့ဆိုလေတင်သွင်းခဲ့ရပါတော့ကျမတို့ရှမ်းပြည်နယ်မှာဖြစ်ခဲ့တဲ့အချိန်တုန်းကလည်းကျမတို့ရှမ်းပြည်နယ်ကြည်တီမြို့နယ်ဝန်ဝတ်မှာဖြစ်နေတဲ့တိုက်ပွဲတွေကိုအမြန်ဆုံးရပ်ပြီးဖို့နောက်ပြီးစစ်ပေးဒုက္ခတွေကိုကူပေးဖို့ဆိုပြီးတော့ကျမတို့ကအစိုးတင်သွင်းခဲ့တာတွေရှိတော့ဘောနော်ဒါပေမဲ့ကျမတို့ကအစိုးဘလောက်ထိတင်သွင်းတယ်အဓိကအားဖြစ်ကတော့အစိုးရနဲ့တမတော်တွေမှာတာဝန်ရှိနေတယ်ကျမတို့ကအစိုးတင်သွင်းလိုက်တယ်ဆိုရင်တော့မှသူတို့တွေကမလိုက်နိုင်ဘူးမလိုက်လျော့ဘူးဆိုရင်လည်းကျမတို့ကဘလို့မှတက်နိုင်တဲ့အနေအထားမရှိဘူးဆိုတဲ့အခြေအနေဖြစ်နေတာပေါ့နော်။အဲနောက်ပြီးတော့အခုလောလောဆယ်ဘလို့မျိုးဖြစ်နေတော့ဆိုရင်ဝန်ကြီးဦးအောင်မင်းကဗန်ကောက်မှာနိခေးရင်းနဲ့ပတ်သက်တဲ့အဲစကားတွေပါပြောဖို့ဆိုပြီးတော့ဗန်ကောက်မှာအစည်းအဝေးလုပ်နေတဲ့ကာလမှာကျမတို့ရှင်းပြနေကရင်ပြည်နယ်မှာတိုက်ပွဲကပို့ပြီးတော့များ
ခရင်ပြည်နယ်မှာရောရှမ်းပြည်မှာရောတိုက်ပွဲတွေဖြစ်လာတဲ့အဓိကအကြောင်းရင်းဘယ်လိုများတိခောက်မိတာရှိပါလဲခင်ဗျာဘာကြောင့်ဒီလိုပဋိပက္ခတွေပြန်ဖြစ်လာတယ်လဲဆိုတော့ကိစ္စဒီလိုတော့တဲမှာရောဆွေးနွေးတာတွေရှိသလား
အဲ့ဒီအကြောင်းရင်းကတော့ကျမတို့ကမသိဘူးရှင်ကျမတို့ဒီတလောက်ဆိုလို့ရှိရင်တော့ဟိုအရင်ဘူလာပိုင်းကုံလောက်အထီးတော်မှ MPC မှာကိုတင်ကိုဆွေးနွေးနေကြသေးတယ်ဗောနော်ဆွေးနွေးနေကြတော့သူကနောက်အချက်၅ချက်အကျင့်နဲ့အချက်၅ချက်ကိုတော့မှသူတို့ကဆက်ဆက်ဆွေးနွေးဖို့ကြိုးစားနေသေးတယ်ဆိုတော့အဆင့်ကလေးတွေတွေ့တော့ဗောအဲ့အဆင့်လေးမှလည်းသူတို့ပွင့်ပွင့်လင်းလင်းဆွေးနွေးတာတွေကိုကျမတို့ကကြားသိရပါတယ်အဲ့ဒီလောက်ပွင့်ပွင့်လင်းလင်းဆွေးနွေးနေတယ်ဆိုပေမဲ့အောက်ဖက်မှာအလောက်ကြီးပြင်းပြင်းထန်ထန်လေးဖြစ်နေတယ်ဆိုတဲ့ကိစ္စကတော့မဟုတ်သေးဘူးပေါ့နော်ကျမတို့မှာဒီခုအောက်မှာအလောက်ကြီးဖြစ်နေတယ်ဆိုတော့ကျမတို့ကညီချင်းကြီးအတွက်ပို့ပြီးတော့စိတ်ပို့ပြီးတော့ပူလာတယ်ဖြစ်တော့ဖြစ်နိုင်မှာတော့မလားဆိုတဲ့အနေထားလေးတွေရှိလာတယ်ပေါ့နော်ကျွန်တော်အခုဒီလွတ်တော်မှာဆိုလို့ရှိရင်ဒီတစ်ခါမှလာဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးစီရင်ခံဖို့တင်ကြတော့မယ်အဲအဲ့ဒီတင်ရမယ့်အခြေအနေမှာဒီလိုမျိုးတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်လာတဲ့ဆိုတဲ့အနေအထားကလည်းဒီရဲ့ပြင်ဆင်ရေးအတွက်အခြေအနေမကောင်းနိုင်ဘူးလေနော
်ဝင်းကြီးဦးအောင်မင်းတို့ရဲ့အဆိုအရဒီညီညာရေးဖော်ဆောင်ရေးအဖွဲ့ရဲ့အစီအစဉ်အရဆိုရင်တနိုင်ငံလုံးအပြစ်အခက်ရဆဲရေးဒီနောက်ဆုံးအဆင့်လက်မှတ်ရေးထိုးမှုနေပြီးတော့မှလွတ်တော်ရဲ့ရှေ့မှောက်မှာလုပ်မယ်လို့ပြောတယ်ဆိုဒီကြားကာလမှာရောလွတ်တော်ရဲ့အခန့်ကဏ္ဍအထူးသဖြင့် MBC လိုငင်းငင်းရေးပေါ်ဆောင်ရေးအဖွဲ့နဲ့လွတ်တော်တို့ပူးပေါင်းပြီးဆောင်ရွက်ရင်မကောင်းဘူးလားဆိုပြီးတချို့လည်းမေးခွန်းထုတ်နေတာတွေရှိကြတယ်ဆိုတော့တရားဝင်ပူးပေါင်းမှုတွေရောလုံးလုံးမရှိသေးဘူးလားဒီကြားကာလမှာပူးပေါင်းရင်ရောပို့ပြီးတော့ရှေ့ကိုခရီးမရောက်နိုင်ဘူးလား
ခုလောလောဆယ်အနေအထားမှာဆိုလို့ရှိရင်ပေါ့နော်လွတ်တော်နဲ့ဒီအစိုးရပိုင်းရဲ့ပူးပေါင်းမှုဆိုတာကဒီငင်းချင်းရေးကိုဒီလုံနေတဲ့အလုပ်အမှုဆောင်အဖွဲ့ပေါ့နော်အဲ့ဒီမှာဥအောင်မြင့်တို့အဖွဲ့တွေပါမယ်နောက်ပြီးလို့ရှိရင်ဒီဖက်မှာဦးသိန်းစောတို့အဖွဲ့တွေပါမယ်ပေါ့နော်အဲအဲ့ဒါမှာပါပြီလေဆိုပေမဲ့ဒီမှာကိုဇလေကအနည်းစုပဲဖြစ်နေရလေနော်ကိုဇလေအနည်းစုအပြင်တိုင်းရင်းသားအင်အားတွေကနေပါတယ်အမှန်ပြောရလို့ရှိရင်တော့တကယ်တမ်းအတိုက်ပွဲဖြစ်နေတာကကချင်ကယားကရင်ရှင်အဲ့ဒီခက်ကကိုစလေဒီတော်တော်များများပါတင်တယ်သူတို့အတန်လေးတော်တော်များများပါတင်တယ်ပေါ့နော်အဲဒါပေမဲ့အဲ့ဒါဒီခက်တော့မပါလာဘူးဆိုတော့ကျမတို့တွေရဲ့အတန်ပြည်သူလူထုတွေရဲ့အတန်တကယ်ပဲဒီဘက်ကဖြစ်တဲ့ပုဂ္ဂိုလ်တွေဖြစ်နေတဲ့နေရာတွေရဲ့အတန်ဆိုတာအားလုံးကလည်းမပါလာနိုင်ဘူးဆိုတဲ့အနေအထားလေးရှိတော့အဲ့ဒီမှာအဲ့ဒီအပြင်ကျမတို့ကအမှန်တကယ်ထက်ထဝင်ဝင်ပူးပေါင်းဆောင်ရွက်မှုကတော်တော်လေးကိုအားနည်းနေသေးတယ်အဲ့သူတို့ရဲ့ညှဉ်းချင်းကြီးလုပ်နေတာဘယ်အဆင့်ရောက်ပြီးဘယ်လိုမျိုးဖြစ်ပြီဆိုတဲ့ဟာတွေလွတ်တော်ကိုယ်စားလှယ်တွေမ မတိကြဘူ
းနောက်တစ်ခုကဒီနေရာမှာစောရကတက်ဆရာတခုပေါ့နော်လက်ရှိအစိုးရကလည်း2015ခုနှစ်မကုံဆုံးခင်မှာတနိုင်ငံလုံးအပြည့်ရက်ဖို့ဆိုပြီးတော့လုပ်နေတဲ့အချိန်မှာတချို့မြင်ကြတာဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ဆက်နေတယ်ပေါ့လေဖွဲ့စည်းပုံအခြေခံဥပဒေပါဖက်ဒရယ်အခွင့်အရေးတိုင်းရင်းသားတွေရဲ့အခွင့်အရေးပြီးတော့ဒီတိုင်းရင်းသားပြည်နယ်ဒေသတွေကသဘာဝတရားစတာခွဲဝေအသုံးချမှုတွေမှာခိုင်ခိုင်မာမာတိတိပပပပြဋ္ဌာန်းနိုင်မှသာလျှင်ဒီအပြည့်ရက်မှုကိစ္စကလည်းခိုင်မာမယ်ဆိုပြီးတော့ဒီလိုမျိုးစောရကတက်တာရှိတယ်ဆိုတော့ဒီနှစ်ခုကိုဥမာတနိုင်ငံလုံးအပြည့်ရက်ပြီးမှပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မဲ့ကိစ္စကိုကိုင်တင်သလားဒါမှမဟုတ်တပြိုင်တည်းမှာပဲဒီကိစ္စကိုအားလုံးစုံစုံညီညီနဲ့ဖြေရှင်းလိုက်ရင်ပို့ပြီးတော့ခိုင်မာမှုမရှိနိုင်ဘူးလားစသဖြင့်ဒီမေကွန်းနေအပေါ်မှာတော့နက်ဝါနေဘယ်လိုများဖြေချင်ပါလဲခင်ဗျာ
အမအနေနဲ့တော့ဖြစ်စေချင်တာကတော့နိုင်ငံရေးဆွေးနွေးပွဲကိုအရင်ဆုံးစစေချင်ပါတယ်နိုင်ငံရေးဆွေးနွေးပွဲလေးစပြီးတော့ဘောနော်အာဒီနတ်ထရှိဖွဲ့စည်းပုံအခြေခံဥပဒေကလေးကိုပြောင်းလဲပြင်ဆင်စေချင်တယ်ကျွန်မတို့ကဘလောက်ပဲအပြစ်ရက်သွားရက်သွားဘောနော်ဘလောက်ပဲအပြစ်ရက်ဆင်းနေပါစေဒီရဲ့နိုင်ငံရေးဆွေးနွေးပွဲမှာဆွေးနွေးမယ့်ကိစ္စတွေ political dialogue တွေဖွဲ့စည်းပုံပြင်ဆင်ရေးတွေမလုပ်ဘူးမလုပ်သေးဘူးတိုင်းရင်းသားတွေလိုအတက်တန်းညီမျှမှုနော် power sharing လို့ social sharing ဓာတ်တွေမရဘူးဆိုလို့ရှိရင်ဘလောက်ပဲအပြစ်ရက်ထားပါစေပြန်ပြီးတော့အပြစ်ခတ်ကြအောင်မှာပဲပြန်ပြီးတော့တိုက်ကြအောင်မှာပဲကျမတို့အခုကတော့ဘလို့ပဲဖြစ်ဖြစ်အဓိကကြီးကဖွဲ့စည်းပုံပြင်ဆင်ရေးဖြစ်နေတော့ကိုဖွဲ့စည်းပုံပြင်ဆင်ရေးမှာတရားမျှတမှုမရှိသေးတရွေ့ကတော့ကျမတို့နိုင်ငံကတော့ငြိမ်းချမ်းရေးရအောင်မယ်ဆိုတဲ့အနေထားတော့မရှိဘူးလို့ဒါတော့ကျမရဲ့တူးထဲထင်မြင်ယူဆချက်ပေါ့နော
်ဒေါ်နန်ဝန်ကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်